နဗမာလ17ရက်တလီလုံးစစ်စည်ရေးစတင်ကြတဲ့ကစစ်ကောင်စီတပ်နဲ့ဂရီနီတော်လန်ရဲ့တပ်ပေါင်းစုတွေကြာလွိုက်ကော်မြို့မှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာအခုဆိုရင်သတင်း၅ဘက်ကျော်သွားပြီဖြစ်ပါတယ်ဂရီနီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးကလွိုက်ကော်မြို့ရဲ့စစ်ရေးအစီအစဉ်အသေးစိတ်ကိုပြောဆိုတာမရှိပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့မြို့ရဲ့နေရာအတော်များများမှာဒေါ်လာရေးတပ်ပေါင်းစုတွေဘက်ကထိ ंछ ုံထားနိုင်ပြီလို့တင်းလာနေမှာ VOA ကိုပြောထားပါတယ်
။လွိုက်ကော်မြို့မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကျွန်တော်စစ်စင်ရေးတွေနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။လွိုက်ကော်မြို့အတွင်းမှာပေါ့နော်စစ်စင်ရေးတွေဆက်ပြီးတော့လုပ်နေတယ်။ဟိုလွိုက်ကော်မြို့ရဲ့အစိတ်ပိုင်းတော်တော်များများတော့တင်းလာတိုက်ပွဲတွေဒါဝင်ရောက်ထိ ंछ ုံတယ်လို့ပဲပြောရမလားဒီတိုက်ခိုက်ပြီးတော့နေရာယူထားနိုင်တယ်ပေါ့နော
်ဒီဇင်ဘာလ16ရက်စနေနေ့တုန်းကတော့လွိုက်ကော်အချင်းထောင်မှာတနေကုန်နီးပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြဆုံးလည်းရှိနေပါတယ်အလဲပိုင်းတိုင်းစစ်ဌာနချုပ်1136တရဲမှုတဦးကြာဆုံးသွားသလိုဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ကရဲဘော်တဦးကြာဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ
်။ဆောင်းတော့မသိမပါရမအတူမထဆုံးထားတော့ဟိုကာထားတာရှိနေတယ်ဒီဟုတ်တဲ့ဒဏ်ရာနေတဲ့ဒီကွန်ကရစ်တုံးနေတဲ့ပေါ့တစ်ထနှစ်ထလောက်ဝင်နေတယ်လို့ပြောတယ်ကျွန်တော်တို့ဒီမနေ့ဆောင်းနေနေညနေ9နဲ့6နဲ့လောက်မပြီးတော့ပေါ့နော်အဲ့ဒါမသိနိုင်တော့ပြန်ဆောက်တာတော့စီချောင်းလည်းစီချောင်းလည်းအများကြီးလာတော့ပေါ့နော်ဒီသူတို့ကစီကူတွေညာလူလာလို့ကျွန်တော်တို့ရက်ပေါ်တွေပြန်ဆောက်တာတော့ပေါ့နော်ဟုတ်ကဲ့ကြာတော့တော့ဒီအလေတိုင်းတိုင်းပေါ့နော်အလေတိုင်းတိုင်းပြည်တယ်ပေါ့ထောင်းပြ6တက်ရင်ဒီရင်ဒီကြာတော့တာပေါ့နော်ကျွန်တော်တို့ပြည်တဲ့အထက်တော့တယောက်ကြာတယ်ဗျမရ3ရက်တော့တိုင်ရရထားတာရှိတယ်
လွိုက်ကော်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကပေါက်အားပြင်းတဲ့ပေါင်900ဘုံးတွေစစ်ရဟတ်ရင်တွေအသုံးပြုပြီးတော့နေ့စဉ်ဆိုသလိုပစ်ခတ်တိုက်ခတ်နေတဲ့အတွက်မနေရဲတော့ပဲမြို့ကိုစွန့်ခွာပြီးတော့နှီးဆက်ရွာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်လွိုက်ကော်ကနေစီဆိုင်မြို့နယ်ဘက်ကိုစစ်ပြေးရှောင်တွေဝင်လာနေစေဖြစ်တယ်လို့စစ်ရှောင်အရေးအကူအညီပေးသူတဦးက VOA ကိုအခုလိုပြောပါတယ်
ကိုလာတဲ့လူကအများသောအားဖြင့်လွယ်ကော်မှာစံခဲ့တဲ့လူပေါ့နေလို့ရတယ်သူတောက်နေတဲ့လူတွေပေါ့လေအခုတကယ်လုံးဝနေလို့မရပြန်ဖက်လာတဲ့လူတွေဖြစ်ဆောင်ပြောတော့ပေါင်900ဘုံးနဲ့လာလာချတယ်လို့ပြောတာစိုက်ပွဲပြင်းထန်တယ်ကြားနေရတာပဲလည်းနဲ့ဒီစီဆိုင်တွေဟောင်းကြရတယ်ဒီမင်းဆော့ဆော့တော့ကြားသေးတယ်နော်မင်းဆော့တခါတော့ကြားသေးတယ်နောက်ပြီးတော့လော်ဘီတာဖဲမှာအဲ့ဟိုမှာပြန်ဖြစ်တော့လော်ဘီတာဖဲဒီဖက်ပြန်ရွှေ့ပေါ့ရွှေ့ကတော့ဘူဆိုပဲဘူဆိုပဲနေပြန်ရွှေ့လာလည်းရှိတယ်။အာဆောင်းလို့ဘူဆိုလို့ဒီဖက်ပြန်ရောက်လာကြ။
စီဆိုင်မြို့နယ်မှာတနေ့တခြားစစ်ပြေးဒုက္ခတဲ့အရေးအတွက်ပိုများလာနေတာဖြစ်ပါတယ်။အရေးကလေးကထွက်ပြေးခိုလုံနေတဲ့သူတွေရောအခုအစ်စ်ရောက်လာနေသူတွေနဲ့ပါဆိုရင်တော့ခမန်းကြီးအဖြစ်လူဦးရေ3000လောက်ရှိသွားပြီလို့ဆိုပါတယ်။နေရာထိုင်ခင်းတွေမှာစစ်ပြေးရှောင်တွေပြည့်ကျက်နေတာကြောင့်တချို့သူတွေဟာမြေကြီးပေါ်မှာအိပ်စက်နေရတာဖြစ်ပြီးတော့အအေးဒဏ်ကြောင့်ရေရှည်ကျန်းမာရေးထိခိုက်မှာဆိုရတယ်လို့အကူအညီပေးနေသူကပြောပါတယ်။
ဆိုရကြီးတယ်လီမူကာလေးလို့တော့အဲ့ဒါကြီးချီသူတို့တချို့မျိုးပေါ်မှာအဲ့ဒီလူအိတ်ရတာရှိတယ်ဒီချီကျတော့တမီးရဲ့အစင်မပြေဘူးလေအဲ့ဒါကိုရှိတယ်နောက်ပြီးတော့စန္ဒယိခါပေါ့စန္ဒယိခါတော့အမြန်ကြီးတုတ်ပြောင်းပြီးဖို့အနေနဲ့ကလူရှင်တယ်လို့အတတ်ပြလို့ရင်ဒီမှာဟိုတအားများတော့လေချို့ကျွန်တော်မပြေးနိုင်တဲ့ခါတော့များရှိတယ်ဒီချီဆိုတော့တကယ်ပဲနေသားရှိတော့လေနော်
လိုက်ကောအပါဝင်စည်ရည်ပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကစစ်တွေရေးလိုင်းတွေဖြတ်တောက်ထားပြီးတော့တရင်အမောင်းချထားတာခံနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်။